ဒီကိစ္စမှာတော့ဆောက်အုံကိုအဝေးထင်းဒရုန်းနဲ့ရိုက်ကူဖို့ပြင်ဆင်မှုနဲ့လက်တလောထောင်နာလာချခံထားတဲ့နိုင်ငံခြားသတင်းထောင်အုပ်မြန်မာသတင်းသမားတို့ကသမအပါဝင်ပေါင်း၄ဦးကိုတရားစွဲဆိုထားတဲ့တွင်းကုံထုတ်ကုံဥပဒေလွှင့်မှုကြီးကြပ်ရေးဥပဒေချုပ်ဖောက်မှုစတဲ့အမှုနှမှုအတွက်ဒီကနေ့ထံမှန်ရုံးထုတ်စစ်ဆေးပါတယ်။အဓိကကတော့စွဲဆိုထားတဲ့အမှုတွေကိုစွဲချက်တင်တင်မတင်တင်သူတို့ ဲ့ကူးဖို့ပြင်ဆင်နေစေဖန်ဆီးခံလိုက်ရတဲ့တူရကီနိုင်ငံအခြေဆိုင် TRT သတင်းဌာနရဲ့စင်ကာပူရုံးခွဲကမလေးရှားနိုင်ငံသူသတင်းတော်အမျိုးသမီးနောက်စင်ကာပူနိုင်ငံသားအမျိုးသားသတင်းတော်တို့နဲ့အတူဘာသာပြန်ဖြစ်လိုက်ပါသွားတဲ့မြန်မာနိုင်ငံသားသတင်းတော်ကိုအောင်နိုင်စိုးနဲ့ရင်းမောင်းကိုလာတင်တို့ကိုနေပြည်တော်စပူတီရီမြို့နယ်တရားရုံးမှာဒီကနေ့ဒီဇင်ဘာလ17ရက်နေ့ကထပ်မံရုံးထုတ်ဆစ်ဆေးတာဖြစ်ပါတယ်။ဒီကနေ့စပူတီရီမြို့နယ်တရားရုံးမှာရုံးထုတ်ဆစ်ဆေးတာကတော့အဓိကကတော့သူတို့ကိုစတင်ဖမ်းဆီးစဉ်တုန်းကတရားစွဲထားတဲ့သွင်းကုန်ထုတ်ကုန်ဥပဒေပုံမှန်ရှင်နဲ့နောက်နိုင်ငံသားသတင်းသမား2ဦးကိုထပ်မံဆွဲဆိုလိုက်တဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာဥပဒေဆွဲချက်အတွက်အမှုနှမှုကိုအဓိကဆစ်ဆေးတာဖြစ်ပါတယ်လို့တရားစွဲခံရတဲ့သတင်းသမားတွေကအမှုကိုဥပဒေကြောင့်ရလိုက်ပါဆောင်ရွက်ပေးနေသူမြန်မာနိုင်ငံလွတ်လပ်သောရှင်နေများအပြင်ကအကျိုးဆောင်ရှင်နေကြီးဦးခင်မောင်ဇော်က VOA မြန်မာပိုင်းကိုရှင်းပြပါတယ
်ဟုတ်ကဲ့ဒီကနေ့ရုံးထုတ်တာကအမှုနှမှုအတွက်ကျွန်တော်စစ်ပါတယ်နှမှုစစ်ပါတယ်ဟုတ်နော
်ဟုတ်ကဲ့
တမှုကတော့အရင်စစ်နေတဲ့ပုဂ္ဂိုလ်တွင်းကပေါ့ပုံမှန်ချက်တစ်ခဲပေါ့နော်နောက်တမှုကတော့ဟိုနောက်မှတင်လာတဲ့ကျွန်တော်ငယ်ရသားမှုရောက်တဲ့တစ်သက်တင်တဲ့ဥစားပေါ့ဗျာနော်လူမှုကြီးကြီးရဲ့အုပ်ကြီးပုံမှန်စပုံးတက်ပါဗျာ။အဲ့တော့လူမှုကြီးကြပ်ရေးအုပ်ကြီးပုံမှန်စပုံးတက်ကိုအမှုရောအရင်စစ်ပါလေ။တရလိုပေါ့တိုင်နဲ့တရလိုလောက်ကဒီမျိုးနဲ့မှုပေါ့နော်။သူနဲ့တခါအဲ့ဒီဂရုမှုတွေကဒီလိုလုပ်ခဲ့တဲ့ရဲအုပ်ထွန်းထွန်းဝင်းနဲ့သူ့ရဲ့ကိုစစ်ပါလေ။အဲ့ဒီကဒရုန်းကိုလှစ်တင်နေတာမြင်လို့သွားပြီးတော့ဖမ်းတဲ့အထက်မှာပါလေ။ရဲတပ်သားလေးတယောက်ဖြစ်ပါလေရဲတွေကနေပြီးရှာဖွေပုံစံနဲ့ပြင်းနေတာရှာဖွေတက်တယ်အဖြစ်နဲ့လက်မှတ်ထိုးတယ်အချက်အလက်တယောက်ဖြစ်ပါလေ
လောဝကဘက်ကနိုင်ငံသားတရင်သမား2ဦးကိုလောဝကဥပဒေချိုးဖောက်မှုပုံမှန်73နဲ့ဘာကြောင့်တရားစွဲဆိုရတယ်လဲဆိုတော့တက်တည်ထွက်ဆိုချက်နဲ့ပတ်သက်လို့လဲရှင်းနေကြီးကအခုလိုပြောပြပါတယ
်လောဝကဥပဒေအဲ့ဒီအမှုကတော့ဒီတရလိုကသူကဒီလိုလာတယ်ဗျာဟိုတကယ်တော့73ဆိုတာ overseas တွေပဲကြီးတယ်ဗျာနော် overseas တွေကိုဖန်ဆွဲတဲ့ပုံမှန်ပေါ့ဒါပေမဲ့အခုတစ်ခေါက်ကတော့တရလိုကဘယ်လိုပြင်လာတယ်လဲဆိုတော့ဒီနိုင်ငံသားမျိုးကဗမာပြည်ကိုတရားဝင်စီကနဲ့ဝင်လာတယ်ဝင်လာပြီးတဲ့အဲ့ဒါကအမှုတစ်ခုပြုလုပ်တယ်အဲ့ဒါကြောင့်မို့လို့အဖြစ်ပြကြတယ်အဲ့တော့အဲ့ဒီဥစ္စာဟာတဲ့ဆိုတော့ဒီလူငွေကြီးကြေးရဲ့အုပ်ကြီးပုံမှန်၄နှစ်မှပြန်တန်းထားတဲ့ဆက်ထမ်းချက်ကိုချိုးဖောက်တာဖြစ်တယ်ပေါ့ဗျာအဲ့ဒါကြောင့်မို့လို့73တက်မှာကနိုင်ငံတွင်းကိုတရားမဝင်ရောက်ရင်ဖြစ်စီတရားဝင်ရောက်ပြီးနောက်ဤဥပဒေပါပြန်တန်းချက်များကိုဆက်ပြင်ရဲ့အတွက် remain ဆိုပြောဆက်နေရင်ဖြစ်စီလို့ပြောအောင်အဲ့တော့အခုကပြည်မှုကြီးဝင်ပြီးတော့မှအဖြစ်ကြပြီးဆက်နေတာဒါဟွာပဲပေါ့ဗျာဥပဒေကိုชูมองเจอเสร็จเลยสุดแล้วตัวผิดเลยอ่ะดูตัวนักคู่ก็ชัดไหลครับอาจารย์บอกลูกที่ชะลุติเนี่ยซวยเลยตัวတော့ทีโลเสร็จเนี่ยอาจารย์จะไวครอสอยู่เลยครับตัวอ่ะดูပြောပြပါတယ်ရှင်းပါတယ်ครับชะลุติเนี่ยมาอโจဝင်เนี่ยลูกตัวပြောတာပေါ့ဒါပေမဲ့ကျွန်တော်တို့ကတော့အဲ့လိုမမြင်ကြီးอ่ะဒါတော့ဘုရားဆိုအပွဲကြီးเนี่ยကျွန်တော်တို့ဒီကံဖြစ်နေနေဥပဒေအရာကိုအရင်ကြွေးရအနေနဲ့ကျွန်တော်ထင်တယ်အဲ့ဒါတရားပြည်ကြီးနားဝင်အောင်ကျွန်တော်လုပ်ပြီးတော့မှဆက်ပြီးတော့ရှောက်လေးချက်ဒီပါရင်တော့ပေါ့ဗျာ
ဟုတ်ကဲ့
လုပ်ရမယ်ဒီစားပေါ့
ဒါပေမဲ့နိုင်ငံသားသားသတင်းသမားတွေဘက်ကတော့သူတို့ဗီဇာတက်တန်းမကုန်ခင်ဖမ်းခံရတာဖြစ်တယ်လို့ထောင်ချလိုက်ချိန်ထိလဲဗီဇာတက်တန်းရှိနေသေးတဲ့တရားဝင်ခိုင်လုံတဲ့အထောက်အထားတွေနဲ့အတူနိုင်ငံသားသားသတင်းလောက်တွေဘက်ကတရားရုံးမှာရင်ဆိုင်တင်ပြဖို့ရှင်းနေတွေထပ်တိုးလျှောက်ထားဆောင်ရွက်နေပြီးအမှုကိုစွဲချက်တင်သင့်မတင်သင့်အစဉ်စဉ်တက်သေးတွေနဲ့တရားလိုတရားခံတွေဘက်ကရှင်းနေတွေကအပြိုင်လျှောက်ထားတင်ပြသွားဖို့ရှိတယ်လို့ရှင်းနေဦးခင်မောင်စောကပြောပါတယ်အခုလဲလာဝကအမှုထပ်တိုးတရားစွဲသလိုမျိုးစတင်စွဲဆိုခဲ့တဲ့တွင်းကုံထုတ်ကုန်ဥပဒေနဲ့ပတ်သက်ပြီးလဲတင်ပြထားတဲ့တက်သေးတွေအစဉ်စဉ်ထွက်ဆိုနေကြပြီဖြစ်တဲ့အတွက်ရှင်းလာမယ်ရုံးချိန်နေမှာတော့ဒီအမှုတွေကိုစွဲချက်တင်သင့်မတင်သင့်တရားရုံးကဆုံးဖြတ်နိုင်ခြင်းရှိတယ်လို့လဲရှင်းနေကြီးကပြောပါတယ်ရှင်